မာနိုင်ငံမှာမကြာသေးခင်ကလွတ်တော်ယူကောက်ပွဲတွေကျင်းပပြီးစုသွားပြီးဖြစ်တာကြောင့်ရုရှားနိုင်ငံအနေနဲ့မြန်မာနဲ့ကဏ္ဍဆောင်ဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်လို့ကြောင်းရုရှားနိုင်ငံယာယီဝန်ထမ်းတော်ပြောခွင့်ရအမျိုးသမီးမာရီယာဇာဂါရိုဗာကကျတပရင်းလေးကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်တယ်လို့ရုရှားထုတ်တဲ့သတင်းစာမှာဖော်ပြထားပါတယ်။နိုင်ငံအတွင်းကဒေသတချို့မှာအခက်အခဲတချို့ရှိနေတာလွဲလို့ယူကောက်ပွဲမဲဆွတ်စည်းရုံးမှုတွေနဲ့မဲပေးလုပ်ငန်းစဉ်တွေဟာပြဋ္ဌာန်းတဲ့မြန်မာနိုင်ငံဥပဒေတွေနဲ့အညီငြိမ်းချမ်းစွာကျင်းပနိုင်ခဲ့ဆိုတာတွေ့ရကြောင်းမဲပေးသူအရေးအတွက်ဟာလည်းများပြားခဲ့ကြောင်းရုရှားနိုင်ငံရဲ့ဌာနပြောဝင်ရကပြောပါတယ်။ဒါအပြင်ရုရှားရဲ့အစင်သာအဖြစ်မိတ်ဆွေနိုင်ငံဖြစ်တဲ့မြန်မာနဲ့ဆက်ဆံရေးတွေပုံမအားကောင်းလာရေးအတွက်ရုရှားဘက်ကတနင်္ဂနွေပြုလုပ်ကြောင်းနဲ့နိုင်ငံပြည်သူပြည်သားတွေအကျိုးစီးပွားကိုရှေ့ရှုပြီးကဏ္ဍဆောင်ဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်သွားဖြစ်ကြောင်းလည်းပြောခွင့်ရကဆက်ပြောခဲ့ပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့လက်ရှိအာဏာရ NLD ပါတီကအပြတ်အသတ်အနိုင်ရခဲ့တဲ့ဆိုတာကိုလည်းရုရှားနိုင်ငံထုတ်တဲ့သတင်းစာမှာဖော်ပြထားပါတယ်။